Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ Washington Bureau View American တန်ကနေ2019ခုနှစ်ဇွန်လ24ရက်စနေနေ့ညနေခင်းမြန်မာသားစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီဒီလိုင်းလိုမီတာ16 19နဲ့25တို့ကနေစတင်အတန်လွှင့်နေပါတယ်ခင်ဗျာဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့တရုတ်နိုင်ငံနောက်တောင်ပိုင်းဒေသမှာမြေပြိုမှုကြောင့်မြေအောက်မှာနစ်မြုပ်ပျော်ဆုံးနေသူလူပေါင်း100ကျော်လောက်ရှိမယ်လို့အာဏာပိုင်ကခန့်မှန်းထားပါတယ်ပါကစ္စတန်နိုင်ငံကမြေကြီးသုံးမြို့မှာမနေ့တုန်းကတိုက်ခိုက်မှုတွေကြုံခဲ့ပြီးတဲ့နောက်အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ဒေသမှာပါကစ္စတန်စစ်တပ်ကလုံခြုံရေးအတွက်တိုးမြှင့်ဆောင်ကြဉ်နေပါတယ်ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့ရှားပေါင်တဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့ NLD ပါတီရဲ့ဗဟိုကော်မတီစည်းဝေးကိုဒီကနေ့မှကျင်းပခဲ့ပါတယ
်အဓိကအချက်ကကျတော့ပြည်သူနဲ့အတူဆိုတဲ့ကျွေးကြော်သားနဲ့တွားနေတာဖြစ်တဲ့အတွက်တို့ကပါတီဝင်တွေကပါတီမှာတာဝန်ရှိတဲ့သူတွေကပြည်သူတွေရဲ့အတန်ပြည်သူတွေရဲ့တကယ်ရဲ့အခြေ
အနေ NLD ပါတီဗဟိုကော်မတီဝင်ဦးအောင်ချင်းညွန့်ပြောသွားတာဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင် American သမ္မတဒေါ်ထရမ့်ရဲ့ပထမတက်တန်း၅လအတွင်းမှာပဲလူလူထောက်ခံမှုတွေကြဆင်းလာနေတဲ့အကြောင်းနဲ့အတူတခါမြန်မာနိုင်ငံကဂန္ဓဝင်ဂီတအစိုးရကြီး UNG ကွယ်လွန်သွားပြီဆိုတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှားဖောင်တို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံနောက်တောင်ပိုင်းဒေသမှာမြေပြိုကျရာကမြေအောက်မှာနစ်မြုပ်ပျောက်ဆုံးနေသူလူပေါင်း100ကျော်လောက်ရှိနေတယ်လို့အာဏာပိုင်ကပြောပါတယ်။မိုတီထန်ဆာရတနာကမြေပြိုကျခဲ့ပြီးစီချုပ်ပြင်းနဲ့ရှင်မိုကျေးရွာမှာစနေနေ့မနေ့ပိုင်းကအင်ဂျီ40နီးပါးပျက်စီးသွားတဲ့အကြောင်းလဲအာဏာပိုင်ကပြောပါတယ်။တောင်ပေါ်ကပြိုကျလာတဲ့ရှုံမြေတွေကြောက်တုံးတွေဟာမြစ်ထဲမှာ2ကီလိုမီတာလောက်နဲ့လမ်းပေါ်မှာလည်း1ကီလိုမီတာခွဲကျော်ပိတ်ဆို့နေတဲ့အကြောင်းအာဏာပိုင်ပြောဆိုခဲ့ကြတာပါ။ကြီးမားတဲ့သဘောကဖေးအန်ဒီအတွက်အရေးပေါ်ကစားရေးလုပ်ငန်းတွေစတင်နေပြီဖြစ်တဲ့အကြောင်းလဲဒေသခံဆွေရကကြီးညာချက်ထုတ်ပြန်ခဲ့ပါတယ်။ရတဖက်ကတော့အရေးပေါ်ရှာဖွေကစားရေးလုပ်ငန်းကိုလူပေါင်း400ကျော်နဲ့စောင့်နေတဲ့အကြောင်းပြောဆိုခဲ့တာပါ။ဒီဥက္ကဋ္ဌရဲ့ကြေးလက်နဲ့တောင်ပေါ်ဒေသတွေမှာမြေပြုံမှုအန္တရာယ်တွေမကြာခဏကျင်းပလေရှိရပြီးအထူးသဖြင့်မိုးတိထန်ရွာသွန်းပြည်နောက်မှာဖြစ်ပွားလေရှိခဲ့ကြပါတယ်။
ကိုလံဘီယာလက်ဝဲဝါဒီတပုံတွေကဒီသတင်းပတ်အစောပိုင်းမှာသူတို့ပြန်ပြီးဆွဲထားတဲ့ Dash လူမျိုးသတင်းထောင်တို့ကိုပြန်လွတ်ပေးလိုက်ပြီလို့ပြောပါရယ်သတင်းထောက် Dash Jonas Paul နဲ့ Camera သမား Eugenio Ernest Maria Folander တို့ကို Naughty D Standard B နဲ့ကျေလက်ဒေတာတနေရာကနေကိုလံဘီယာလူအခွင့်အရေးတစ်ခုရဲ့ကိုယ်စားလှယ်တွေရဲ့လက်ထက်ကိုပြန်လွှဲပြောင်းပေးအပ်ခဲ့တယ်လို့တိုင်ကြားစာကိုလက်ခံတဲ့ကိုလံဘီယာအစိုးရဌာနကထူထူးလူမှုကွန်ရက်ပေါ်မှာကြေညာထားပါတယ်အခြေအနေကောင်းမွန်စွာနဲ့ပဲသူတို့လူဦးစလုံးကိုပြန်လွှတ်ပေးလိုက်ပြီလို့ Magwadi ELN တပုံအဖွဲ့ရဲ့ထူထူးလူမှုကွန်ရက်ပေါ်မှာလည်းရေးသားထားပါတယ်အဲ့ဒီသတင်းတော့အမျိုးသားအုပ်ဟာကိုလံဘီယာနိုင်ငံအနောက်တောင်ဘက်အန်ဒင်းဒေတာထဲကနေတင်းလာနေမှာရုတ်တရက်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ကိုလံဘီယာနိုင်ငံရဲ့ဒုတိယအကြီးဆုံးတပုံအဖွဲ့ဖြစ်တဲ့ ELN အဖွဲ့ဟာအစိုးရနဲ့သူတို့ဂျာဆဲဇုနဲ့ငါးစုနဲ့ချီပြီးဖြစ်လာတဲ့တိုက်ပွဲတွေကိုအဆုံးသတ်နိုင်ဖို့အတွက်အစိုးရနဲ့စကားပြောဆိုဆွေးနွေးနေတာဖြစ်ပါတယ်ရှင်
။ပါကစ္စတန်နိုင်ငံကအဓိကမြို့ကြီး၃မြို့ဖြစ်တဲ့ကွတ်တာပရာချင်နာနဲ့ကရာချီမြို့တွေမှာမနေ့တုန်းကတိုက်ခိုက်မှုတွေကြုံခဲ့ပြီးတဲ့နောက်အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ဒေသမှာစစ်တပ်ကလုံခြုံရေးအတွက်တိုးမြင့်ဆောင်ကျဉ်နေကြောင်းစစ်တပ်ပြောခွင့်ရကဒီကနေ့ပြောဆိုလိုက်ပါတယ်။မနေ့ကတိုက်ခိုက်မှုတွေဟာအာဖဂန်နိုင်ငံတွင်းမှာခိုလုံနေတဲ့သဘုံတွေနဲ့ဆက်နွယ်မှုရှိရာတွေ့ရတဲ့အကြောင်းလဲပါကစ္စတန်စစ်တပ်ပြောခွင့်ရဘူချိုအစစ်ကာဖူဟာကပြောဆိုလိုက်တာပါ။ညာတော့ကလည်းပက်ရှွာမြို့မှာအချမ်းဖက်ဝါရတံပြန်တက်ဖြစ်ရေးအစီအစဉ်ဖြစ်စီးနင်းရှာဖွေရမှာအချမ်းဖက်ဝါရီ၃ဦးသေဆုံးပြီးမသင်္ကန်းသူ၁၂ယောက်ကိုဖမ်းဆီးခဲ့ကြောင်းလည်းပါကစ္စတန်စစ်တပ်ကပြောပါရယ်။ပါကစ္စတန်မြို့ကြီး၃မြို့မှာတက်ခတ်ခံရမှုအတွင်းသေဆုံးသူရေတွေ့ရလည်းမနည်းညကထပ်တိုးလာခဲ့ကြောင်းတာဝန်ရှိသူတွေကပြောပါရယ်။တက်ခတ်မှုတွေအတွင်းလူပေါင်း100နီးပါးဒဏ်ရာရခဲ့ပြီးနိုင်ငံရဲ့အနောက်တောင်ဘက်ကကွတ်တာမြို့မှာစတင်ဖြစ်ပွားတဲ့တက်ခတ်မှုမှာသေဆုံးသူရေတွေ့ရ13ယောက်ကနေ14ယောက်ထိတိုးလာခဲ့ပြီးဒဏ်ရာရသူကတော့20ယောက်ရှိပါရယ်။ရတဖွဲ့အစိမ့်ရရှိသူကိုပြစ်မှတ်ထားခဲ့ပုံရတဲ့တက်ခတ်မှုအတွင်းရတဖွဲ့ဝင်9ဦးထပ်မံနဲ့သေဆုံးသွားခဲ့တာပါ။ကွတ်တာမြို့တက်ခတ်မှုအတွင်း IS Islam စစ်သွေးကြောအဖွဲ့ကရောပါကစ္စတန်တာလီဘန်အဖွဲ့ကတစ်ခုဖြစ်တဲ့ Jamaat al အဟာရာဖွဲ့ကလေသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာခဲ့ကြပါတယ်။နိုင်ပိုင်းကျမှာပဲအနောက်မြောက်ဒေသပရချင်နာမြို့မှာနောက်ထပ်ဘုံကွက်တက်ခတ်မှုနှစ်ခုစတိုက်ဆိုသလိုဖြစ်ခဲ့ပါတယ်။အာဖဂန်နဲ့နယ်စပ်ဒေသတိုင်းကိုပိုင်အုပ်ချုပ်ခွင့်ရလူမျိုးစုဒေသတစ်ခုဖြစ်တဲ့ကိုရန်ရက်ကလူစီကာရဈေးတစ်ခုကိုပြစ်မှတ်ထားတက်ခတ်ခဲ့တာပါ။လူသွားလူလာများတဲ့မွန်လွဲပိုင်းအချိန်မီမတိုင်ခင်မှာပဲပြင်းထန်တိတ်မများတဲ့ဘုံတလုံးပေါက်ကွဲပြီးမကြာခင်မှာတော့အင်းအပြင်းနဲ့နောက်ထပ်ဘုံတလုံးပေါက်ကွဲခဲ့တာဖြစ်တဲ့အကြောင်းဒေသခံလွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဆာချစ်တူရီကပြောပါရယ်မနေ့နောက်ပိုင်းမှာပဲကရာချီစစ်ကမ်းမြို့ကလမ်းဘေးစားတောက်ဆိုင်တစ်ဆိုင်မှာတနက်သမားတွေကရတပ်ဖွဲ့ဝင်တွေကိုပြစ်ခတ်ခဲ့ရမှာ၅ဦးသေဆုံးသွားခဲ့ပါတယ်
မြန်မာနိုင်ငံအီရတ်ကိုခလီစစ်သားအုံပြုတဲ့နိုင်ငံများဆင်းကနေအမေရိကန်ကပြဖြစ်တော်မယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကပြောကြားလိုက်ပါတယ်။ဒါဟာထမအစိုးရအနေနဲ့လူအခွင့်အရေးထက်လုံခြုံရေးနဲ့တန်တမာရေးအရအဆင်ပြေမှုကိုဦးစားပေးတယ်လို့အဆွတ်ဆွဲခံလာရနိုင်စရာဖြစ်ပါတယ်။လူအခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ဖြစ်တဲ့ Human Rights Watch အဖွဲ့ကြီးကတော့မြန်မာနိုင်ငံကိုဒီဆင်းကနေပြဖြစ်တာဟာအချိန်မတန်သေးတဲ့လုပ်ရပ်ဖြစ်တယ်လို့ဝေဖန်ပါတယ်။ဒီလိုရုပ်သိမ်းလိုက်တဲ့အတွက်ခလီငယ်တွေကြုံခံရမှုလူအခွင့်ရေးချိုးဖောက်ခံရမှုတွေပိုများလာနိုင်တယ်လို့လည်းပြောပါရတယ်။ဒါအပြင်မြန်မာနိုင်ငံစစ်တပ်နဲ့တိုင်းသားလက်နက်ကိုင်ဖွဲ့ခုနှစ်ဖွဲ့တို့ကိုကလေးစစ်သားအုံပြုတဲ့ဆင်းမှာထက်ထားတဲ့ကုလသမဂ္ဂနဲ့လည်းသဘောထားကွဲလွဲနိုင်ပါတယ်။အခုအခါမြန်မာနိုင်ငံဟာအိမ်နီးချင်းတရုတ်နိုင်ငံရဲ့လွှမ်းမိုးမှုကိုတဖြည်းဖြည်းခံလာရတဲ့အတွက်အမေရိကန်ရဲ့မဟာဗျူဟာအရပုံမှုအရေးကြီးလာတဲ့နိုင်ငံတနိုင်ငံဖြစ်နေတဲ့အတွက်အခုလိုမြန်မာနိုင်ငံပေါ်ရှော့ပေါ်ဆက်ဆံတာလို့ဝေဖန်မှုတွေလည်းရှိနေပါတယ်။တောက်တာနဲ့မှပဲမြန်မာအစိုးရစစ်တပ်ကတမတော်မှရှိနေတဲ့ကလေးစစ်သား69ဦးကိုပြန်လွှတ်ပေးလိုက်တယ်လို့ကုလသမဂ္ဂကလေးငယ်များရေမုံငွေအဖွဲ့ UNICEF ဌာနကိုယ်စားလှယ် Burton Brinville ကပြောကြားလိုက်ပါတယ်မြန်မာအစိုးရက2012ခုနှစ်မှာကလေးစစ်သားအုံပြုမှုပပျောက်ရေးဆိုင်ရာကုလသမဂ္ဂနဲ့စာချုပ်ချုပ်ဆိုခဲ့ချိန်ကစပြီးတာဝန်ထမ်းဆောင်နေတဲ့ကလေးစစ်သားစုစုပေါင်း849ယောက်ကိုပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်ရှင်
UAVE ကတန်ညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAVE ကတန်မြန်မာဘာသာစီစဉ်ရဲ့စနေနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပြည်ထောင်ငံလန်ဒန်မြို့တော်မှာပြီးခဲ့တဲ့သတင်းပတ်ထဲလူ89ယောက်ထပ်မံတိုက်ဆုံခဲ့တဲ့တက်ခမ်းတွဲတွေမိလာမှုဖြစ်ပွားခဲ့ပြီးတဲ့နောက်မိဘအနေနဲ့ကိုစိုးရိမ်မှုကြောင့်အထက်မြင့်ဆောက်ဦးတွေမှာနေထိုင်သူတွေကိုပြောင်းရွှေ့ပေးနေပါတယ်။မတော်တဆမိဘကြုံလာမယ်ဆိုရင်အနေနဲ့ရှိတဲ့အတွက် Swiss Cottage အရမ်းမှာရှိတဲ့အထက်မြင့်တက်ခမ်းတွဲတွေကအိမ်ငန်းပေါင်း800မှာနေထိုင်သူတွေကိုဟိုတယ်ခန်းတွေမှာပြောင်းရွှေ့ပေးနေတဲ့အကြောင်းလန်ဒန်မြောက်ပိုင်းကမ်တန်ဒေသခံအာနာဘန်ကပြောဆိုခဲ့ကြတာပါ။ပြခဲ့တဲ့သတင်းပတ်ထက်မိလာမှုဖြစ်ခဲ့တဲ့တက်ခမ်းတွဲနဲ့မနေ့ကပဲပြောင်းရွှေ့မှုတွေလုပ်ခဲ့တဲ့တက်ခမ်းတွဲတွေကတော့အစိုးရရဲ့တံပိုးနဲ့အိမ်ယာစီမံကိန်းမှာပါဝင်တဲ့အိမ်ငန်းတွေဖြစ်ပါတယ်။အရင်တစ်ပတ်ကလူမျိုးများစုဆုံးခဲ့တဲ့မိလာမှုဖြစ်ပွားရာ Grandford Tower တက်ခမ်းတွဲမှာလိုပဲကမ်တန်ရက်ကတက်ခမ်းတွေရဲ့အပြင်နေရန်တွေဟာလည်းမိလောင်လွယ်တဲ့ပစ္စည်းတွေပါဝင်နေတာပါ။ပြခဲ့တဲ့သတင်းပတ်ထက်ဖြစ်ပွားခဲ့တဲ့မိလောင်မှုကတော့အသေးစားရေခဲတပ်တလုံးကစက်တင်လောင်ကျွမ်းတဲ့မိဟာအပြင်ဘက်နေရန်ကိုမိဆွဲခဲ့ရာကအထက်23ထက်ရှိတဲ့တက်ခမ်းတစ်ခုလုံးကိုနည်းနည်းဆန်းဆန်းလောင်ကျွမ်းငယ်တာဖြစ်တဲ့အကြောင်းလဲမိသက်ဌာနတာဝန်ရှိသူတွေယုံကြည်ထားကြပါတယ်။အစိုးရကတော့ Swiss Cottage အရက်ကအထက်မြင့်တက်ခမ်းတွဲလေးလိုပဲနိုင်ငံတော်ကနောက်ထပ်တက်ခမ်းတွဲ600လောက်ကလည်းမိရနေရှိနေတယ်လို့ခန့်မှန်းထားပါတယ်။စိတ်မချရတဲ့အစာအုပ်ရဲ့အပြင်နေရန်တွေကိုပြန်လည်အစားထိုးလဲလဲကိုလိုအပ်တဲ့အကြောင်းပြောင်းရွှေ့ပေးလိုက်တဲ့ဒေသခံတွေအနေနဲ့သတင်းပတ်တွေနဲ့ချီပြီးကိုယ့်အိမ်ကိုပြန်နိုင်ရမှာမဟုတ်ဘူးလို့လဲတာဝန်ရှိသူတွေကပြောဆိုထားပါတယ်။ Grandfather Tower တက်ခမ်းတွဲမိလောင်မှုကိုတော့ရဲတပ်ဖွဲ့ကရာဇဝတ်ကြောင်းနဲ့စစ်ဆေးနေပြီးလူသေမှုအပြင်တခြားပြည်နယ်ကြီးရှိတဲ့ရာဇဝတ်ကြောင်းနဲ့ရေးရီကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းလဲလန်ဒန်ရဲတပ်ဖွဲ့ပြောခွင့်ရသူ Fiona McCormick ကမနေ့တုန်းကပဲပြောဆိုထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အိန္ဒိယဝန်ကြီးချုပ်တို့တနင်္လာနေ့အင်ဖြူတော်မှာပထမဦးဆုံးအကြိမ်မျက်နှာစုံညီတွေ့ဆုံမဲ့ပွဲဟာအကျိတ်နယ်စကားပြောဆိုဆွေးနွေးမှုတရားဖြစ်လိမ့်မယ်လို့အင်ဖြူတော်ပြောခွင့်ရရှောင်းစပယ်ဆာကပြောပါရယ်။အိန္ဒိယဝန်ကြီးချုပ်ရဲ့အခုခီးစဉ်တွင်ကြီးကြီးနီးနီးကြိုးဆိုဧကန်သွားမှာဖြစ်တယ်လို့အမေရိကန်အစိုးရအကြီးတန်းတာဝန်ရှိသူတူကလည်းပြောပါရယ်။နိုင်ငံခြားတိုင်းပြည်ကအရေးပါတဲ့ပုဂ္ဂိုလ်တူကိုသမ္မတထရမ့်ကအင်ဖြူတော်မှာပထမဦးဆုံးအကြိမ်ညစာတက်ခင်းဧကန်နာမှာလည်းအခမ်းအနားလည်းဖြစ်ပါတယ်ခေါင်းဆောင်တို့ကြားတူနဲ့တူပုံမတိကျွမ်းနားလည်နိုင်ဖို့အတွက်အပြန်အလှန်စကားပြောဆိုဆွေးနွေးမှုတွေအတွက်ဒီအချိန်အများကြီးယူရမယ်တွေ့ဆုံဆွေးနွေးမှုတစ်ခုလည်းဖြစ်လိမ့်မယ်လို့အမေရိကန်အစိုးရအကြီးတန်းတာဝန်ရှိသူကအင်ဖြူတော်သတင်းထောက်တွေကိုတောက်ချာနေမှာပြောဆိုခဲ့ပါတယ်အကြမ်းဖက်ဝါဒတိုက်ဖျက်ရေးနဲ့ပတ်သက်တဲ့ပူရဲကြေညာချက်တစ်ခုအတွက်အစိုးရနှစ်ရက်လုံးကလှုပ်ဆောင်နေတာဖြစ်ပြီးအကြမ်းဖက်ဝါဒဒဏ်ပြန်ချေမှုန်းရေးပူးပေါင်းဆောင်ရွက်မှုအသစ်ကိုတွေ့မြင်လာရမယ်လို့လည်းမျှော်လင့်နိုင်ကြောင်းအင်ဖြူတော်အကြီးတန်းတာဝန်ရှိသူကပြောပါတယ်ရှင်
အာဖဂန်နဲ့ပါကစ္စတန်နိုင်ငံဆိုင်ရာထူးတန်ကိုယ်စားလှယ်လော်ရန်မီလာဟာမနေ့တုန်းကပဲရာလူကနှုတ်ထွက်သွားပြီးသူ့နေရာမှာအစားထိုးမဲ့သူဦးတစ်ခန့်တာမျိုးလည်းမရှိခဲ့ပါဘူး။အာဖဂန်မှာရှိတဲ့တာလီဘန်သဘုံတွေကိုဆက်လက်နှိမ်နှင်းသွားဖို့အမေရိကန်ကနောက်ထပ်တပ်ဖွဲ့ဝင်ထောင်နဲ့ချပြီးဆေးလွတ်ဖို့ရှိနေချိန်မှာပဲအထူးကိုယ်စားရာလူကထွက်သွားခဲ့တာပါ။အမေရိကန်သတင်းဌာနတစ်ခုဖြစ်တဲ့ Politico ကတော့အထူးတန်ကိုယ်စားလှယ်ရုံးကိုမနေ့တုန်းကပဲပိတ်လိုက်ပြီးတာဝန်တွေကိုတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအာရှတောင်ပိုင်းနဲ့11ရဲ့ဌာနကဆက်လက်ကင်တွယ်သွားလိမ့်မယ်လို့တန်တမန်တိုင်ဝမ်ကယူဆနေတဲ့အကြောင်းဖော်ပြခဲ့ပါတယ်။
အမေရိကန်အနောက်တောင်ဘက်ခြမ်းမှာပြင်းထန်တဲ့ပူလိုင်းတွေဆက်လက်ဖြစ်ပေါ်နေတဲ့အတွက်လူထောက်အထက်မှနေသိဆုံးခဲ့ရပြီဖြစ်ပါတယ်။လော့အန်ဂျလစ်ဘက်မှာတော့တောက်ချာနေကအပူချိန်အနည်းငယ်ပြန်လဲတက်တာလာနေပေမဲ့ပူပြင်းတဲ့နွေရာသီအတွက်ဒေသခံတွေကကြိုးတင်ပြင်ဆင်မှုတွေလုပ်နေရပါတယ်။ကယ်လီဖိုးနီးယား၊ပလမ်စပရင်း၊အရီဇိုနာနဲ့ချွန်စကွန်မြို့တွေအပါအဝင်အမေရိကန်အနောက်တောင်ဘက်ချမ်းဒေသကအတော်များများမှာဒီသတင်းပတ်စောပိုင်းကအပူချိန်45ဒီဂရီဆယ်ဆီယပ်နဲ့အထက်ရှိတာကြောင့် Phoenix မြို့မှာလေရင်တွေဆင်းသက်ခဲ့ရပါတယ်။အပူဒဏ်ကိုလူတွေမကတရိတ်ဆန်တွေလည်းခံစားနေကြပြီးအသက်အန္တရာယ်တွေဆိုးရိမ်နေကြပါတယ်။အပူချိန်လွန်ကဲမှုကြောင့်တည်ဆုံးနိုင်တဲ့အထိဖြစ်နိုင်တဲ့အတွက်မိဘတွေနဲ့အိမ်မွေးတရိတ်ဆန်ပိုင်ရှင်တွေကလည်းသူတို့ရဲ့ကလေးငယ်တွေကိုအိမ်မွေးတရိတ်ဆန်တွေနဲ့ကလေးငယ်တွေနဲ့အိမ်မွေးတရိတ်ဆန်တွေကိုကားထဲမှာချက်မထားဖို့တာဝန်ရှိသူတွေကတတိပေးထားပါတယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှားဖောင်တို့ညင်ညာပေးသွားတာဖြစ်ပါတယ်။ကိုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့အမေရိကန်နိုင်ငံဘက်ကသတင်းနဲ့စကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်သမ္မတတာဝန်ယူတာ9လပြည့်တဲ့အချိန်မှာတော့သူ့ကိုလူမှုထောက်ခံမှုက40ရာခိုင်နှုန်းလောက်ပဲရှိတာကြောင့်သမ္မတတဦးအနေနဲ့တက်တန်းဒီလောက်နုနုလေးမှာလူမှုထောက်ခံမှုနည်းပါးနေတဲ့အနေအထားဖြစ်ပါတယ်။ဒါမဲ့လည်းသူ့ရဲ့အမကန်ထောက်ခံသူတွေကတော့ဆက်လက်ရှိနေသေးဖြစ်ပြီးတော့ IWP နဲ့မှာအခုသတင်းပတ်ကပြုလုပ်ခဲ့တဲ့မဲဆက်စီရင်ကာလပုံမျိုးလူမှုစုဝေးဘက်ကိုအများပြားတက်ရောက်လာခဲ့ကြပါတယ်။ဒီလိုသမ္မတထရမ့်ရဲ့တိတ်ကောင်းနေတဲ့နိုင်ငံရေးကန်နဲ့ဝါရှင်တန်မြို့တော်ကအတိုက်ခံဒီမိုကရက်တဲ့အမတ်ဒီနဲ့ပတ်သက်ပြီးတော့ VOA ပြည်တွင်းရေးရာသတင်းတော့ဂျင်းမလုံးရဲ့သတင်းလွှာကိုမအေးတနာကျော်ကဆက်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။သမ္မတဒေါ်နယ်ထရမ့်အတွက်တော့သူ့ရဲ့အမကန်ပြည်သူနဲ့အိုင်ဝါပြည်နယ်ကနိုင်ငံရေးလူမှုစုဝေးပွဲဟာအရင်ကအကျုံးခဲ့ပွဲပွဲတွေလို့ပါပဲ
။ It's always terrific to be able to leave that Washington swamp and spend time
လုံးနဲ့တို့ခံစားရတဲ့ဝါရှင်တန်ကနေထွက်လာပြီးအခုလိုတကယ်အလုပ်ကျိုးစားတဲ့လူတွေနဲ့တွေ့ဆုံဝင်ရတာမဟာခွင့်ရေးကြီးပါဒီလူတွေကမှတကယ်အမေရိကန်သူရဲကောင်းတွေတိတ်ကိုချီးကျူးစရာကောင်းတဲ့သူတွေပ
ါသူ့ရဲ့သမ္မတတာဝန်ယူခဲ့တဲ့9လတာကာလအတွင်းမှာသူ့ရဲ့အဆိုတိတ်ကိုအံ့ဩစရာကောင်းတဲ့တိုးတက်မှုတွေရအောင်လို့သူ့ရဲ့အဆိုရအဖွဲ့ကြီးလုံနိုင်ခဲ့ပြီလို့သမ္မတကကြွားသွားပြီးတော့သမ္မတရာထူးစယူရတဲ့အခက်အခဲတွေနဲ့အစပိုင်းကာလတွေအတွင်းမှာသူ့တွေကခိုင်ခိုင်မာမာရက်တည်ပေးခဲ့တဲ့သူတွေကိုကျေးဇူးတင်ဂုဏ်ပြုသွားခဲ့ပါတယ်
We have made a journey together like no other ever in the history of this country. We're straightening out through common sense.
ဒီတိုင်းပြည်သမိုင်းမှာတခြားဘာနဲ့မှမတူတဲ့ခီးတစ်ခုကိုကျွန်တော်တို့အတူရှောင်လန်းနိုင်ခဲ့ကြတာပါ။မှန်ကန်တဲ့ရွေးချယ်မှုတွေကောင်းမွန်တဲ့သဘောထားတွေနဲ့စနစ်တကျရောက်လာခဲ့ကြပါတယ်။တိုင်းပြည်ကိုလည်းစနစ်တကျပြန်ပြီးတော့နေရာချနေကြတာပါ
။ဂျော်ဂျီယာပြည်နယ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ Republican အမတ် Karen Handel ကသမ္မတနဲ့ Republican တွေကိုချီးကျူးသွားပြီးတော့နောက်တရမှာပဲသမ္မတ Trump ရဲ့လူမှုစုဝေးပွဲလည်းကျင်းပတာဖြစ်ပါတယ
် Special thanks to the President of the United States of America
American ပြည်အောင်စုရဲ့သမ္မတကြီးကိုကျေးဇူးအထူးတင်ပါတယ်ရှင
်ဂျော်ဂျီယာပြည်နယ်မှာရှုံးနိမ့်ခဲ့ရတာအတွက် Democrat တွေစိတ်ပြက်ခဲ့ရပြီးလူမှုကြောင့်မှာ Trump မလိုလားတဲ့စိတ်အဟုန်ပိုပြီးတော့ကြီးမားလာနေတဲ့အခြေအနေနဲ့ပဲရှေ့ခီးဆက်နိုင်ဖို့မျှော်လင့်ထားကြပါတယ်ဒါမဲ့လည်းနောက်နှစ်ကျင်းပဖို့ရှိတဲ့လွှတ်တော်ရွေးကောက်ပွဲတွေကိုအားလုံးကရှေ့ရှုလှုပ်ဆောင်နေကြတဲ့တစ်ချိန်တည်းမှာပဲ Republican Party အတွက်အဓိကအာရုံစရမဲ့သူကသမ္မတ Trump ပဲဖြစ်နေဦးမှာလို့သမ္မတလောင်းနေရာအတွက်ရှင်ပြိုင်ခဲ့သူလည်းဖြစ် Vermont ပြည်နယ်အထက်လွှတ်တော်အမတ်လည်းဖြစ်တဲ့ Bernie Sanders ကပြောပါတယ
် Today in the White House we have perhaps the worst and most dangerous president
ဒီကနေ့အင်ဂျီရောမာကကျွန်တော်တို့တိုင်းပြည်ရဲ့သမိုင်းမှာအဆိုးရွားဆုံးနဲ့အနေရအကြီးဆုံးဖြစ်နိုင်တဲ့သမ္မတရောက်နေပါတယ်လို့မစ္စတာဆန်ဒါစ်ကပြောသွားပါတယ်။ဒီမိုကရက်တွေကလည်းသမ္မတထရမ့်ကျန်းသစ္စာချိန်ဆပြီးချိန်ကစားလို့အထူးရွေးကောက်ပွဲ၅ခုမှာ၄ခုရှုံးနိမ့်ခဲ့ရပြီမို့သူတို့ဘာဆက်လုပ်တင်လဲဆိုတာတေချာပြန်ပြီးတော့သုံးသက်တင်ပြီလို့အမ်ရီတက္ကသိုလ်ကနိုင်ငံရေးသုံးသက်သူအန်ဒရာဂီလစ်ပီကပြောပါတယ
် But I think that there's this larger quandary that the Democratic Party has in terms of it's trying to figure out how to reconcile its centrist and its progressive bases
ဒီမိုကရက်တွေအနေနဲ့သူ့ရဲ့ဗဟိုဘက်ရင်းဝါဒီတွေနဲ့လွတ်လပ်တဲ့အတွေးခေါ်တွေနဲ့လူမှုရေးပြုပြင်ပြောင်းလဲမှုလှုပ်ချင်သူတွေကိုဘယ်လိုဆင့်ဆက်ပေးရမလဲဆိုတဲ့အတော့ကိုမရေမရအခြေအနေကြီးနဲ့ရင်ဆိုင်နေရတယ်ထင်ပါတယ်ဒီတော့ Democratic Party ထဲမှာတော်တော်ခက်ခက်ခဲခဲပြောဆိုဆွေးနွေးမှုတွေလုပ်ကြလိမ့်မယ်လို့ကျွန်မသုံးသပ်မိပါတယ်
။သမ္မတအတွက်တော့ရွေးကောက်ပွဲမှာရုရှားအစိုးရဝင်ဆွတ်တယ်ဆိုတဲ့ကိစ္စကိုကြော်လွှားနိုင်ပြီးတော့သူ့လုံးမဲ့လုပ်ငန်းစဉ်တွေကိုပြန်ပြီးတော့အာရုံစိုက်လုပ်ဖို့ကစိန်ခေါ်ချက်ဖြစ်တယ်လို့ Bipartisan မူဝါဒဌာနက John Fortier ကသုံးသပ်ပါတယ
်။ Well, I do think it is hard when there's the drip 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 of news against you to stop that. And so finding some other things to talk about, changes of staff.
Kuna pa da tamya tadin so ri ba za dai thwat paw la ni da go ta si bu a khak khe li. Di lo tacha kaisa yat de go lu ri a yong lwe nai aw lou ya ba de. Ya ru shwe pyaung lou da ro so ya na patat bi taik a pye pyo lo ma ya de kaisa yat de go shin lin win khan da myo ri ne a chin ni go tat ta aw lou ya lai me. Da mae aku chein ma phit ni de pyatana ma de u. Da ro a chein yu bi sat shin aw me.
သမရထရမ်အတွက်ရှေ့မှာကြံနေတဲ့စိန်ခေါ်မှုကတော့သမရအိုဘားမားလက်ထက်ကချမှတ်ခဲ့တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုပြင်ဆင်တဲ့ဥပဒေတွေကိုအထက်လွှတ်တော်ရဲ့ခွင့်ပြုချက်ရဖို့ဖြစ်ပြီးတော့ဒါကလည်းလောလောဆယ်တော့မသိမချအနေထားမှာပဲရှိနေပါတယ်ရှင
်ပါရရှိမှာခင်ဗျာမြို့ပြပေါ်ကကျူးကျော်အင်ယာတွေအရေးကိစ္စဟာလက်ရှိတိုင်းအစိုးရတွေအတွက်ကင်တွေရခက်ခဲသိမ်မွေ့တဲ့ပြဿနာတရားဖြစ်လာပါတယ်ကျူးကျော်အင်ယာတွေအတင်းဖြစ်သိမ်းခြင်းအပြင်ပြဿနာတွေပြည်လဲသွားပွဲရှိပါသလားဒါမှမဟုတ်ကျူးပြဿနာကိုဘလို့ကင်တွေသိမ်းပါသလဲလာမယ့်စနေညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမင်းမြန်လိုတဲ့သောတာရှင်တွေမိမိတို့တယ်လီဖုန်းနံပါတ်တွေကို VOA ထံကြိုတင်ပေးပို့ထားကြမယ်ဆိုရင်တရားလီလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာပြန်လည်ခေါ်ယူပေးပါမယ်ဒါမှမဟုတ်မိမိတို့အမြင်မိမိတို့မေးမြန်းလိုတာတွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရနိုင်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းမှတ်ချက်မေးခွန်းရေးပို့ထားလို့ရပါတယ် VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပြီးတယ်လီဖုန်းနံပါတ်ကတော့1-239-382-5554ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောတာရှင်တွေကိုကြိုဆိုပါရခင်ဗျာ
တော်ရှင်နေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကျင်နေဆိုတော့ဒီည9နာရီမတိုင်ခင်မှာဆက်သွယ်ကြဖို့ပြောကြလိုပါတယ်အခုတစ်ခါတော့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ပြည်သူနဲ့အတူဆိုတဲ့စောင်းပုံနဲ့အညီပြည်သူနဲ့ထိတွေ့ဆက်ဆံရမှာမောက်မာစွာမဆက်ဆံမိဖို့နဲ့နိုင်ငံအာဏာဆက်တောင်းဝန်ယူဖို့ဆိုရင်ပြည်သူကရုံရုံကြီးပြည်ပြည်လွှဲအပ်လာတဲ့အာဏာဖြစ်ဖို့လိုတယ်လို့ဒီနေ့ကျင်းပတဲ့ပထမဘူကော်မတီတရမအချင်းအစည်းအဝေးမှာပါတီရဲ့အကြီးအကဲအောင်ရှိသူတို့ကပြောကြလိုက်ပါတယ်ဒီစီဝေးကိုမြန်မာနိုင်ငံတဝန်းကတိုင်းဒေသကြီးဝန်ကြီးချုပ်တွေနဲ့လွှတ်တော်ဥက္ကဋ္ဌအပါအဝင်လွှတ်တော်ကိုယ်စားလှယ်တွေဘိုးကော်မတီအစင်းစင်းကပါတီဝင်တွေတက်ရောက်ခဲ့ကြပါတယ်ရန်ကုန်တိုင်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ဘိုးယုံမာဂျွန်လ24ရက်နဲ့25ရက်နေ့ရက်သက်တိုက်ကျင်းပမယ်အဓိကဆွေးနွေးပွဲမှာဒီအဓိကဆွေးနွေးပြတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ဒီကနေ့စီဝေးမှာတဘာပတိဖြစ်တော်ဝင်ယူတဲ့ဦးအောင်ကြည်ညွန့်ကို VO မြန်မာပိုင်းကမတ်စုမုံကဆက်သွယ်မြင့်တဲ့အခါမှာသူကအခုလိုစပြီးတော့ဖြေပါတယ်
။အဓိကအချက်ကကြတော့ပြည်သူနဲ့အတူဆိုတဲ့ကျွေးကြော်သားနဲ့တွားနေတာဖြစ်တဲ့အတွက်တို့ကပါတီဝင်တွေကပါတီမှာတာဝန်ရှိတဲ့သူတွေကပြည်သူတွေရဲ့အတန်ပြည်သူတွေရဲ့တက္ကရီအခြေအနေကိုသိရှိနိုင်လို့ရဆိုရင်ပြည်သူတွေနဲ့ဆက်ဆံတဲ့အခါမှာရည်ကြီးတိမ်မွေးဖို့မောက်မှန်မှုတွေမရှိဘူးပြည်သူတွေရဲ့အတန်ကိုနားထောင်မှုဆိုတာအင်တန်အရေးကြီးတယ်ဆိုတဲ့အချက်တစ်ချက်ပေါ့နော်နောက်ဒုတိယတစ်ချက်ကတကယ်ဆောင်ရွက်တဲ့အခါမှာသူကဘာလုပ်ရမလဲဆိုရင်ပါတီထဲမှာရှိတဲ့သူတွေကသူအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ရှေးမဆွကလေးကိုကညှို့မှန်းထားတဲ့ပန်းတိုင်ဟာတိုင်းပြည်တွေအင်မတန်မှပြုပြင်ပြောင်းလဲသိနေတဲ့အချက်တွေအများကြီးအတွက်ကိုညှို့လင့်ထားတာဖြစ်တဲ့အတွက်သွားရမခီးရရှိကြဦးမယ်အဲ့ဒါတွေကိုမျက်နှာမူပြီးတဲ့အခါကျတော့စုစုစည်းစည်းနဲ့ညီညီညွတ်ညွတ်နဲ့ပူးပေါင်းဆောင်ရွက်တတ်တဲ့အလေးထားတွေရှိဖို့လိုမယ်အဲ့ဒါပြောချင်တယ်နောက်တစ်ခုကကျတော့တကယ်ဆိုရင်သူပါတီထဲမှာသတ်မှတ်ထားတဲ့စီမင်းစည်းကမ်းများဒီပါတီကငကူတဲ့ကူကရည်ရွယ်ခဲ့တဲ့ညှော်မှန်းချက်တွေ policy တွေအပေါ်မှာမူတည်ပြီးတော့အကောင့်အထည်ဖော်နိုင်ဖို့ရလိုအပ်တဲ့စီမင်းစည်းကမ်းတွေကိုချမှတ်ထားတာဖြစ်တဲ့အတွက်ကြောင့်စီမင်းစည်းကမ်းတွေအတိုင်းလိုက်နာဆောင်ရွက်ကြဖို့လည်းလိုမယ်စီမင်းစည်းကမ်းဖောက်ဖျက်ခြင်းဟာပါတီရဲ့မူ policy တွေနဲ့ရည်ရွယ်ချက်ပန်းနိုင်ကိုအနှောက်အယှက်ဖြစ်သွားစေနိုင်တယ်ဒါကြောင့်စီမင်းစည်းကမ်းနဲ့အညီဆောင်ရွက်ကြဖို့လိုမယ်ဆိုတဲ့ဥစ္စာကိုပြောတယ်နောက်တစ်ခုကအခုအရင်တုန်းကအတိုက်အခံအနေအထားမျိုးနဲ့ရှိတာနေပြီးတော့အခုဆိုရင်စီမံခန့်ခွဲခွင့်ကိုရတဲ့အခါမှာနောင်စီမံခန့်ခွဲခွင့်ဆက်ပြီးတော့ရဖို့ဆိုရင်ပြည်သူတွေကိုယ်တိုင်ကယုံယုံကြည်ကြည်နဲ့ကြည်ကြည်ပြူပြူအာဏာပေးအပ်ခြင်းတာဝန်ပေးအပ်ခြင်းရှိပါမှအစိုးရအနေနဲ့ဆိုရင်လည်းအောင်မြင်အောင်ဆောင်ရွက်နိုင်မှာရှိတယ်။ဒါကြောင့်မို့လို့ပြည်သူတွေကနောက်ထပ်တာဝန်ပေးအပ်တဲ့နေရာမှာယုံကြည်မှုနဲ့ကြည်ကြည်ပြူပြူပေးအပ်နိုင်တဲ့အစီအမျိုးဖြစ်အောင်ပါတီဝင်နေနေနဲ့ဆောင်ရွက်ကြဖို့လိုတယ်ဆိုတာလေးကိုပြောပြတာပါ
။ဟုတ်ကဲ့။အငယ်အခုကဝင်းကြီးချုပ်တွေကဒီလွတ်တော်ဥက္ကဋ္ဌပါဝင်ဒီပါတီကိုယ်စားလှယ်တွေလည်းတက်ရောက်တဲ့အခါကျတော့ဒီအခုလက်ရှိအာဏာရပါတီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ပေါ့နော်ဒီပြည်နယ်နဲ့တိုင်းဒေသမှာရှိနေတဲ့ဒီလုပ်ငန်းဆောင်တာတွေနဲ့ပတ်သက်ပြီးတော့ဘလိုမျိုးလှုပ်ထုံးလုံနည်းတွေနဲ့လုပ်ရမယ်ဆိုတဲ့ဟာပေါ့နော်ဒီအစည်းအဝေးမှာဆွေးနွေးပြတာရှိပါလဲအငယ်။
ဟုတ်တယ်အခုကြတော့နေမီလူတိုင်းနဲ့တိုင်းဒေသကြီးနဲ့ပြည်နယ်အသီးသီးကိုကူစားပြုတဲ့ဗဟိုကော်မတီတွေကနေပြီးတော့တက်ဆိုင်ရာအလုံးမှုဆောင်အဖွဲ့တွေကတက်ဆိုင်မှာရှိတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုညှိနှိုင်းပြီးတဲ့အခါမှာတက်ဆိုင်ရာနေမီအသီးသီးရဲ့နိုင်ငံရေးဆိုင်ရာအတွေ့အကြုံတွေကိုအကြံပြုချက်တွေနဲ့အစီရင်ခံစာတွေတင်တာလေတင်တော့အဲ့ဒီအစီရင်ခံစာတွေကိုမနေ့ကလောက်ကြတဲ့အခါကျတော့ CC ကအစည်းအဝေးကိုထိုင်ပြီးတဲ့အခါကျတော့ဘာတွေကိုလုပ်ဖို့လိုမလဲဘာတွေကိုပြင်ဆင်ဖို့လိုမလဲဆိုတဲ့ဟာတွေကိုအကောင့်တွေဖော်ဖို့ရတယ်စဉ်းစားကြမှာပေါ့နော်။ဒီမှာတိုင်းဒေသကြီးတချို့ဝင်ကြုတ်ပြဗဟုကော်မတီထဲမှာပါတာလည်းရှိတယ်မပါတာလည်းရှိတယ်လေ။အဲ့တော့ဗဟုကော်မတီထဲမှာပါတဲ့လူကဒါတကယ်တမ်းကျတော့အုပ်ချုပ်ရေးရအစီရင်ခံစာတော့မဟုတ်ဘူး။ပါတီရဲ့ဗဟုကော်မတီရဲ့ဗဟုကော်မတီအဖွဲ့ဝင်တွေရဲ့အစီရင်ခံစာပဲ။ဒါမျိုးအဲ့ဒီနေရာမှာလွှတ်တော်ကိုယ်စားလှယ်တွေကအလုံးမှုဆောင်အဖွဲ့တွေကစီနိုင်တိုင်ပင်ပြီးတော့ကိုယ့်ရဲ့နေမည်အသီးသီးရဲ့အခြေအနေကိုငင်းငယ်ရင်းနဲ့ပတ်သက်ပြီးတော့နေမည်မှာအခုဝင်ရဆိုင်နေရတဲ့လူတွေ့ကြုံနေရတဲ့အခြေအနေနဲ့အတူတော့နောက်ပါတီတွင်ဆိုင်ရာဆောင်ရွက်မှုအခြေအနေတွေတော့ဒါတွေကိုသူအစီရင်ခံစာတွေအတိအကျတင်ကြတာပဲဒီနေ့ကတော့လေ
ဟုတ်ကဲ့အင်ကေအဲ့တော့မနေ့ပြန်မှာရောဗားရီများလုပ်ဖို့အစီအစဉ်ရှိပါလဲအင်ကေဦးအောင်ကြည်ညို
ဒီနေ့ကတော့ဗဟုကော်မတီကလည်းပဲအစီရင်ခံစာတင်တယ်လေ
ဟုတ်ကဲ့
အလုံးမှုဆောင်ဖွဲ့ရလည်းအစီရင်ခံစာတင်တယ်လူမှုထောက်ကူဖွဲ့ရလည်းအစီရင်ခံစာတင်တယ်အဲတိုင်းနဲ့ပြည်နယ်အသီးသီးကလာတဲ့တိုင်းဒေသကြီးနဲ့ပြည်နယ်အသီးသီးက CC ကလည်းအစီရင်ခံစာတွေတင်တယ်အဲ့ဒီအစီရင်ခံစာတွေကိုမနေ့တင်ကြတဲ့ခါကျတော့ဒါ CC ကဒီအစီရင်ခံစာတွေပေါ်မှာမပြီးတော့ CC တွေစီဝေးထိုင်ရမှာပေါ့နော
်ဟုတ်ကဲ့ပါ
စီဝေးထိုင်ပြီးတဲ့ခါကျတော့ဒါတွေနဲ့ပတ်သက်ပြီးတော့ပြန်လည်ရှင်းလင်းလာပြီးအဆုံးဖြတ်ပြုတာလေးကိုပြန်ချပေးမှာပေါ့
ဟိုအင်္ဂလိပ်တဘာပတိမေကွန်းနဲ့မှာပြောဆိုသွားတာရှိပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရှေ့ဆက်ပြီးတော့မှဆောင်ရွက်ရမယ့်ဒီစိန်ခေါ်မှုတွေအခက်အခဲတွေရှိတယ်ဒီပါတီဝင်တွေရောဒီအခုပါတီထဲမှာလက်ရှိတာဝန်ယူနေတဲ့သူတွေရောလှုပ်ဆောင်ရမယ့်ကိစ္စတွေနဲ့ပတ်သက်ပြီးပြည်ပေးနေတာရှိပါလေအင်္ဂလိ
ပ်အခုဗဟုကော်မတီတွေကိုပြန်လည်ပြီးတော့အာစုဝေးကြပြီးတဲ့ခါကျတော့ကိုယ့်ရဲ့နေမည်အသီးသီးမှာရှိနေတဲ့ဟိုအခြေအနေအရရက်ကိုအစီရင်ခံစာတွေတင်ခိုင်းပြီးတော့ဒီအစီရင်ခံစာတွေအပေါ်မှာမူတည်ပြီးတော့ကရှေ့ဆက်သွားရမယ့်အခါတွေမှာဟို action plan တွေဘာတွေလုပ်ဖို့လိုမလဲအကြံပြုစရာတွေဘာတွေလုပ်ဖို့လိုမလဲပြင်ဆင်စရာတွေဘာတွေလုပ်ဖို့လိုမလဲဘယ်ဟာတွေကသတိထားပြင်ဆင်ရမလဲဆိုရင်အချက်လက်တွေကိုတိရှိနေအောင်လုပ်တဲ့ပါတီရဲ့ပုံမှန် procedure ရလုပ်တဲ့အစီအွေပါပဲကွယ
်ဟုတ်ကဲ့ပါရှင်အင်ကေဦးအောင်ကြည်ညိုဖြည့်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်
ကောင်းပါပြီဗျာမဆုမုံကြီး
အဲဒီပါတီဘိုကော်မတီဝင်ဦးအောင်ချီညွန့်ကိုမဆုမုံကဆက်သွယ်ပြင်းပြခဲ့တာဖြစ်ပါတယ်။ဗီဒီယိုမြန်မာပိုင်းကနေစနေနေ့ညနေခင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတခါတော့အစိုးရဥအန်ဂျီကွယ်လွန်သွားခဲ့တဲ့အကြောင်းကိုပြောပြချင်ပါတယ်။အသက်65နှစ်ရှိဖြစ်တဲ့နိုင်ငံကျော်ဂန်နဝဲဆိုတီးပညာရှင်အစိုးရဥအန်ဂျီဟာ23ရက်6လ2019တောက်ကြနေည9:25မိနစ်မှာကွယ်လွန်သွားခဲ့ပါတယ်။ဦးအန်ကြီးကွယ်လွန်သွားတာဟာမြန်မာနိုင်ငံအတွက်သိက္ခာနှမျောစရာကောင်းတယ်လို့ဂီတာလောကကပညာရှင်တွေကပြောကြပါဗျာ။ဒီအကြောင်းပြည်စုံကိုတော့ဒေါခင်မျိုးသက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
။ချင်းတွင်းနယ်မြေတက်တောင်းဝန်တော့ဦးဘာတာချာကြီးဒေါက်တာဝင်းတို့ရဲ့သားဖြစ်သူဂီတာပညာရှင်ကြီးဦးအန်ကြီးဟာတောက်ကြနေကပါရမီထွေထွေယောဂါကုဆေးုံကြီးမှာကွယ်လွန်သွားခဲ့တာပါ။အပျော်ရန်အစိုးရကြီးတူဖြစ်တဲ့ဦးအန်ကြီးဟာမြန်မာတေဂီတာလောကမှာမြန်မာတန်ပီပီသသနဲ့တည်ဆိုရမှာထိတ်ဆုံးအဆိုတော်တူဖြစ်ပါတယ်။အဆိုတော်ဥအန်ကြီးကွယ်လွန်သွားတာဟာအမတန်းမှနှမျောစရာကောင်းလာတယ်လို့နိုင်ငံကျော်အဆိုတော်ဒေါ်မမအေးကပြောပါတယ်
။ဧကွယ်ဒီနေ့ကတော့ဂီတာလေးအကူကြီးတယောက်ထပ်ပြီးဆုံးရှုံးသွားတာပါပဲ။အင်းမနှမျောပါတယ်။ကိုဥအန်ကြီးကအင်းတန်သဘောကောင်းတယ်။မမတို့တွေမစိုးရင်ကလေးဘဝတည်းကသူကအဆိုတော်ကြီးဖြစ်နေပြီလေ။အဲ့တော့အကွမ်းကြီးတို့တခြင်းတွေကို300စီတို့ညိုက်ပါပဲ။သူဆိုခဲ့တဲ့တခြင်းတွေထဲမှာပဲကိုတို့ကကိုလိုက်ပြီးတော့ဆူလာခဲ့တာလည်းရှိတာပေါ့။နောက်ကိုဆူလာရတဲ့အရွယ်လိုက်ကြလိုက်ကြတော့အကွမ်းကြီးနဲ့ခင်သွားတဲ့အခါကျတော့အကူကသူကအမေချာလေးအပြော်ရမ်းမဲဆိုတဲ့ပုံကိုဆိုတော့သူတို့မိစေပေါင်းတဲ့အိမ်မှာဆူရပြုတ်ရတဲ့အခါကျတော့ရှင်မမအေးကိုခေါ်သွားတတ်ပါတယ်။အဲ့ခါဒီမှာလည်းကိုကတူတွဲသူလိုက်ပြီးတော့ဆူပါတယ်။ကိုကကြီးဆူတဲ့ချင်းတော့အကုန်လုံးကောင်းတာပါပဲ။သူခင်းတဲ့သူကောင်းတာတွေပဲရွေးဆူခဲ့တာပဲလေ။နောက်လည်းတကယ်လဲဟိုယောက်ျားသံပြည်ပြည်သားနဲ့မိမဆန်းဆန်းဆူတာဆိုလို့လူကြီးတွေမှသူကထိတ်ဆုံးရပါပဲ။โอเคห้องทะชินเนี่ยနောက်ပိုင်းမှာရောက်လာတဲ့ทะชินเนี่ยမှာအကူအညီတော့ဆူရတာ ਉਹ အဲ့တော့တို့တွေများသွားရှည်ရလဲရောက်ပါတယ်အကူကြီးကမင်းမြို့နေစားပြီးဆူလာတာလို့တော့နားလည်ရပါတယ်ဘာလို့မြို့မမှာဆူလာတဲ့မင်းမြို့မှာနေရတဲ့လူတွေဆိုတော့ယူဝနဲ့ဆူဖို့များပါလိမ့်မယ်တကယ်လဲတော်ပါတယ်တကယ်လဲသဘောကောင်းပါတယ်သိတ်နှမျောပါတယ်ကွယ
်ဦးအန်ကြီးဟာတမိဖြစ်သူဒေါခင်မင်းအန်ကြီးတို့မိသားစုနဲ့အတူအမေရိကန်နိုင်ငံရှီကာဂိုမြို့မှာရောကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလစ်ကပမ်ဒီလ်မှာပါနေထိုင်ခဲ့တယ်လို့မိသားစုနဲ့ခင်မင်းရင်းနေတဲ့မန္တလေးကစက်ကဒေါ်နီလာဆိုင်ကပြောပါတယ်
။ဘာပါကယ်လီဖိုးနီးယားမှာနေတော့ကနေပြပြချွေချွေစဉ်စဉ်မှမှာပဲအာဟိုမှတ်ညာလေးတအားကောင်းတယ်အဓိကသူစကားလေးအများကြီးပြောနိုင်တယ် ဲ့တင်လာရင်လည်းသူအရင်ပြောတယ်ပေါ့နော်အဲနောက်ပြီးတော့ဆရာတော်တွေတင်ပြီးတော့ဆွံ့ကြွေးတာတွေဘာတွေလုပ်တဲ့အချိန်မှာလဲဘဘာတချင်းမျိုးစုပြတ်တတ်တယ်သူ့ကိုအဲ့လိုမျိုးတောင်းဆိုလိုက်ရင်လေဘဘာအဲ့ဒါအချိန်ကြီးစုပြတ်တတ်တယ်နောက်ပြီးတော့ကျမတို့အဲလီမှာကိုစော်မျိုးထွန်းနဲ့ကိုခမောင်တိုးတို့နဲ့တချင်းဆိုပွဲအဲလီမှာချင်းပါတယ်တချင်းလေးကိုသူကိုယ်တိုင်စုပြပါတယ်အဲ့ပွဲလေးကအရန်ကိုဟိုအဲလီကမိသားစုတွေအတွက်အမှတ်ပြရဖြစ်တဲ့ပွဲလေးပေါ့နော
်ဦးအန်ကြီးကွဲလွန်သွားချိန်မှာဇနီးဖြစ်သူဒေါ်မင်ညော့သားနှစ်ယောက်တမီးတစ်ယောက်နဲ့မြေးသုံးယောက်မြစ်တစ်ယောက်တို့ချမ်းရပါလေဂျူလ25ရက်တနင်္ဂနွေနေ့မနေ့17နိုင်မှာတော့ရေဝေးတုတ်တံမှာမိတဲ့ကြိုးမှာဖြစ်ပါလေဦးအန်ကြီးအခုလိုတေဆုံးသွားပြီမဲ့မတေဆုံးပဲချမ်းရမှာကတော့သူ့ရဲ့သားယာနာပြောပွဲတချင်းလေးတွေပဲဖြစ်ပါလေခင်ဟောင်းနဲ့မြန်မာတေးတချင်းတွေကနာမည်ကြီးတဲ့သုံးရာသည်တူရိယာလူလင်ရင်းတကူမဲဗဘုသူစာလူဂျွန်လူကောင်းရွှေမင်းကန်တို့လိုတချင်းတွေအပြင်ဦးအန်ကြီးမကွဲလွန်ခင်ကသူ့အနှစ်သက်ဆုံးလို့ပြောခဲ့ပူတဲ့စကိုင်းတောင်လိုတချင်းတွေကိုတော့တောတရှင်တွေရဲ့အနားမှာအမြဲတမ်းဆွဲကြံနေမှာဖြစ်ပါလေ
။ပုံညာရှင်ဇေရီအပါစကိုင်းတောင်စကိုင်းတောင်ထဲနာစီကအရှိတလွားရှူလိုက်ရင်လေအေယာဝရီဒုထာဝရီနဗကြီးဆေးစုံခွန်ရော်လေးလားဝဲလျာအတွန့်တွန့်နဲ့အလွန်အလွန်အလွန်အလွန်ตายရပါပြီတနည်းကူတနေ့ကျူးပြန်တော့အသစ်ဖူးဖြစ်ရပြန်ရဲ့တောတောင်ရေမြေကုန်းနေရေနေတက်ရှိတက်မဲ့တရဝါတွေလောကရာကြီးတစ်ခုလုံးသစ်လုံးမို့ဒီနေ့တွင်လဲ
ဒီတော့ပညာရှင်ကြီးဦးအန်ကြီးကွယ်လွန်သွားတာနဲ့ပတ်သက်ပြီးတော့ခင်မျိုးသက်စုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ဦးအဆပြီးတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတလဲကြီးညာပေးมาဖြစ်ပါတယ်ခင်ဗျာ
။ဒီနေ့ငယ်နောက်တော့မိုင်းဒေသမှာမြေပြိုချက်ရကမြေရောက်မှာနှစ်မြုပ်ပျောက်ဆုံးနေသူလူပေါင်း100ကျော်လောက်ရှိနေမယ်လို့အာဏာပိုင်တွေကပြောပါတယ်။မိုးတီထန်ဆိုရွာသွန်းရကမြေပြိုချက်ပြီးစီချွန်ပြင်းနဲ့ရှင်မိုးကြီးရွာမှာစနေနေ့မနေ့ပိုင်းကအင်ဂျီ40နီးပါးပျက်စီးသွားတဲ့အကြောင်းလဲအာဏာပိုင်တွေကပြောဆိုထားတာပါ။ကိုလံဘီယာလဝဲဝါရီတပုံတွေကဒီသတင်းပတ်စောင်းမှာပြန်ပြီးဆွဲထားတဲ့ဓာတ်ချစ်လူမျိုးတင်းတော်နှူးကိုပြန်လွတ်ပေးလိုက်ကြောင်းကြေညာလိုက်ပါတယ်။တင်းတော်နှူးကိုတော့ကိုလံဘီယာလူခွေရေးအဖွဲ့တစ်ခုရဲ့ကိုစရီလက်ထဲကိုပြန်လည်လွှဲပြောင်းပေးလိုက်တာဖြစ်ကြောင်းလဲတန်ကြားစာတွေကိုလက်ခံတဲ့ကိုလံဘီယာအစိုးရဌာနက Twitter လူမှုပုံရိပ်ကွန်ရက်ကနေကြေညာခဲ့တာပါ။ပါကစ္စတန်နိုင်ငံကအဓိကမျိုးကြီး၃မျိုးဖြစ်တဲ့ Quetta, Prachina နဲ့ Karachi မျိုးတွေမှာမနေ့တုန်းကတိုက်ခိုက်မှုတွေကြုံခဲ့ရပြီးတော့ Afghanistan နိုင်ငံနဲ့နယ်စပ်ဒေသမှာစစ်တပ်ကလုံခြုံရေးအတွက်တုံ့ပြန်ဆောင်ကြည့်နေတဲ့အကြောင်းစစ်တပ်ပြောခွင့်ရသူကဒီကနေ့ပြောဆိုလိုက်ပါတယ်။မနေ့ကတိုက်ခိုက်မှုတွေဟာ Afghan နိုင်ငံအတွင်းမှာခိုလုံနေတဲ့သဘုံတွေနဲ့ဆက်နွယ်မှုရှိတာတွေ့ရတဲ့အကြောင်းလဲပါကစ္စတန်စစ်တပ်ပြောခွင့်ရဗိုလ်ချုပ်အာစစ်ကာဖူရာကပြောဆိုခဲ့တာပါ။အင်္ဂလန်မှာရှိတဲ့ထက်မြင့်ဆောက်ဦး28ခုမှာရာသီဥတုတန်ခန်းနိုင်အောင်စီမံထားတဲ့ပြင်ပနံရံတွေဟာမီးအန္တရာယ်အတွက်စိတ်မချရတဲ့အကြောင်းဒေသခံအုပ်ချုပ်ရေးအဏာပိုင်တွေကပြောဆိုလိုက်ပါတယ်။နိုင်ငံတကာနိုင်ငံလုံးအတွက်စစ်ဆေးမှုတွေကတော့မပြီးပြတ်သေးပါဘူး။လန်ဒန်မြို့က Grenfell Tower အထက်မြင့်တိုက်ခန်းတွေမှာပြီးခဲ့တဲ့သတင်းပတ်ထဲလူ89ယောက်ထိသေဆုံးခဲ့တဲ့မီးလောင်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မှာပဲစမ်းသပ်စစ်ဆေးမှုတွေကိုအဏာပိုင်တွေကလှုံ့ဆော်နေတာလည်းဖြစ်ပါတယ်။
နောက်ဆုံးရသတင်းချင်းချုပ်တွေကိုကိုအောင်လွင်ဦးချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညနေ့စီစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုနာကမ်မင်းဖြစ်ပါတယ်။ VOA American အတန်ညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်နေအတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.